ဒေဒီယံမြို့နယ်စင်ကူးကျေးရွာမှာဒေသခံလယ်သမားတွေကိုဆန်ဆက်ပိုင်ရှင်တဦးကအာနာပိုင်နဲ့ပေါင်းပြီးဥပဒေလက်တလုံးကြားဆောင်ရွက်နေတဲ့ကိစ္စကိုရန်ကုန်မြို့အိုင်အယ်လိုရုံးမှာဒီကနေ့တင်ပြလိုက်တဲ့ဖြစ်ရပါ။အဲ့ဒီမှာဒေသခံလယ်သမားတွေကိုဆန်ဆက်ပိုင်လုပ်ငန်းရှင်တဦးကလယ်ယာသုံးပစ္စည်းတွေကိုအတိုးနှုံများများနဲ့အကျွေးချပေးပြီးငွေပြန်မဆက်နိုင်တဲ့အခါမှာလယ်သိမ်းတာသီးစားကပြန်ချထားတာလယ်သမားတွေတရားစွဲတဲ့အခါမှာသက်ဆိုင်ရာကအေးမယူတာဖြစ်နေတယ်လို့ဆိုပါရယ်။ဒါနဲ့ပတ်သက်လို့ NLD အဖွဲ့ချုပ်အလုသမားလယ်သမားရေးဆောင်ရွက်သူဦးသက်ဝေကအခုလိုပြောပြပါတယ
်။လယ်သမားတွေကကျွန်တော်အဲလိုရုံးပေါ်ကြောင့်ဒေရီယံမျိုးနဲ့အတင်းလယ်သမားတွေလေစီဝါရေးသမားတူဝါနေပြီးတော့အတူပေါ်အတူစင်ပြီးတိန်းနေအတူကိုစက်နေကြတဲ့နေအတင်းနေတိန်းပြီးတဲ့ပြောသူကသူတိန်းလိုက်တဲ့မူလလက်ဝတ်တောင်းသူလယ်သမားရဲ့မြေပေါ်မှာလည်းပြန်ပြီးတော့စီးကချထားပြီးတော့စိုက်ကြိုးပြီးခိုင်းပြီးတယ
်။အဲလိုရုံးမှာဒီကနေ့တင်ပြလိုက်တဲ့လယ်သမားတွေကတော့မထေးဆိုသူနဲ့မလှလတန်းဆိုသူတို့ပါသူတို့နှစ်ဦးပေါင်းလယ်က80ကျော်အသိန်းခံထားရတယ်လို့ပြောပါတယ်ဒါနဲ့ပတ်သက်လို့လယ်သိန်းခံထားရတဲ့မထေးဆိုသူကအခုလိုပြောပြပါတယ
်2003မှာ4သိန်းခွဲယူလိုက်တာ26လအကြာမှာ29သိန်းဖြစ်သွားပါတယ်ညီမအိမ်ရဲ့ခြံရဲ့လယ်15ဧကရဲ့စကားကိုရရဲ့ပေးလိုက်ပါတယ်ညီမတို့ပတ်စံ3သိန်းကျွေးကြံသေးတယ်လို့ဆက်ပြီးတော့ပြောခဲ့ပါတယ်အဲ့3သိန်းကနေပြီးတော့ညီမတို့အခုပေါ်တော့ဒီနာဂိတ်မှာပြန်ပြီးတော့ဒီမြေစီနဲ့စပားရိတ်ခါတွေပါကျမတို့ယူခဲ့ပါတယ်ယူတဲ့ခါမှာအခုအတုံးနဲ့ရင်းနဲ့26သိန်းပါ26သိန်းကိုကျမတို့အခုကျန်တဲ့အခုလေတွေပေါ့နော်အဲ့ဒါမပေးရမလားဆိုပြီးတော့မေတ္တာကုံရောင်ဆန်ဆဲဥဝင်းမြောင်ကနေပြီးတော့ကျမတို့ကျန်တဲ့လေတွေကိုလည်းအကုန်သိမ်းသွားပါတယ်ကျမတို့ကလောက်ကြိုက်စားစရာလည်းမရှိတော့ပါဘူးကျမတို့လည်းအဲ့နဲ့ပေါ့နော်ဒေဒေမာယတာခရိုင်ဆိုင်မြေစင်းရဲစခန်းတွေပေါ့တိုင်ရခါမှာကျမတို့ကိုအာဏာဖီဆန်မှုနဲ့တရားစွဲတယ်ဆွဲရတာမှာကျမတို့အနာဖီဆန်မှုကတော့အခုမှားရွေးနေမှုဆိုပြီးတတ်မှတ်ပြီးတော့ကျမတို့အနိုင်ပေးခဲ့ပါတယ်။ဒါပေမဲ့ကျမတို့တရားဆွဲတဲ့အခါမှာဆွဲလို့မရပါဘူး။ကျမတို့ဆုံးပါတယ်လို့ကျမတို့ဒေဒီမျိုးနဲ့တရားသူကြီးတို့ဆန်ဆန်သိမ်းရတယ်ပြီးအမိန့်ချလိုက်ပါတယ်။အဲ့ဒါကျမတို့ခရိုင်ရုပ်ပြစင်မှုတက်တဲ့အခါမှာလည်းခရိုင်တရားသူကြီးဒေါ်ချိုမေတန်းနဲ့ပြီးတော့ကျမတို့ဒေဒီရုံးရဲ့အမိန့်တိုင်းပဲဆိုပြီးတော့ကျမတို့ရှုံးသွားခဲ့ပါတယ
်။နောက်ထပ်လည်းအသိခံထားရတဲ့မလှလတန်းဆိုသူကလည်းသူ့ဖြစ်ရပ်ကိုအခုလိုပြောပြပါတယ်။
ကျမတို့အားလုံးပေါင်းနေက 43.16 ရေကတိပါတယ်။အဲ့မှာဟို2005ခုနှစ်မှာကျွေးရှိလို့43ကြာတည်းကနေ23ကြာတင်သွားပါတယ်။2009မှာသူကကျွေးလို့လည်းတင်ထား23ရေကိုလေ။နေ9လတည်းက 10.50 ကိုလုံးလို့ရှိရင်ကျွေးကြည့်ရင်မကျွေးလို့ရှိရင်ခုလက်ရှိလုံးနေလဲဝဲလဲတိတ်မယ်။နေ့လဲထောင်ရက်ထဲမယ်ဆိုပြီးသူတို့10.50ကိုသူတို့တင်ထားလဲကတူစီစည်းစားကပေးပြီးဘို10.50လို့ခဲရပါတယ
်။အခုဖြစ်ရဟာ1963ခုနှစ်လေယာဉ်မြေဥပဒေနဲ့မကိုက်ညီတဲ့အကြောင်းနဲ့ဒီလိုမျိုးလက်သိန်းခံထားတဲ့အယောက်20ကျော်အဲ့ဒီဒေတာမှာရှိနေတယ်လို့ဥသက်ဝေကပြောပါတယ
်ဒီဖြစ်စဉ်ကြည့်ရကိုပြန်ကြည့်မယ်ဆိုလို့ရှင်ဟုတ်လားကျင်းနဲ့တရားမြေတင်းနေဆိုတာက1963ခုနှစ်တရားထတာရေးဥပဒေကိုစုဖောက်ပြီးတော့ဆောင်ရွက်နေတာကိုကြည့်ရတယ
်လက်ရမြေဥပဒေမူကြမ်း2017ကိုပြည်သူ့လွှတ်တော်ကနေပြီးခဲ့တဲ့သတင်းပတ်တွေအတွင်းကအတည်ပြုပေးလိုက်တယ်လို့သိရပြီးအဲ့ဒီဥပဒေအရလယ်လုတ်ပိုင်ခွင့်ရပြီးရင်ကျေးတိုင်းနဲ့မြေစင်းကိုတွားပြီးမှတ်ပုံတင်ခွင့်ရှိမယ်မပုံတင်ခွင့်ရသွားပြီဆိုရင်အဲ့ဒီလေယာမြေတွေကိုသူပေးကျင်တဲ့လူကိုလွှဲပြောင်းပေးပိုင်ခွင့်ရှိမယ်ပြီးရင်ဘဏ်မှာပေါင်နှံပြီးလေယာအတွက်လိုအပ်တဲ့ချင်းငွေထုတ်ယူခွင့်ရှိမယ်လို့အမတ်တအူးပြောပြတာကို RFA ကထုတ်လွှင့်ပေးခဲ့မှုပါတယ်ခင်ဗျာ